မေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံဟာအမေရိကန်စိုက်ပျိုးရေးထွက်ကုန်တွေကိုဝယ်ယူဖို့ပေးထားတဲ့ကိရိကိုအကောင့်ထဲပေါ်ဖို့ပြက်ကွက်နေတယ်လို့ကြတာပရင်းကဆက်ဆွဲလိုက်ပါတယ်။အခုလို Twitter ကနေဆက်ဆွဲချက်ဟာနှစ်နိုင်ငံကုန်သွယ်ကုန်စည်တွေအကြားမေလအတွင်းကပြက်လူနီးပါးဖြစ်ခဲ့တဲ့ဆွေးနွေးပွဲတွေပြန်လည်စတင်ခဲ့တဲ့အခုသတင်းပတ်အတွင်းထွက်ပေါ်လာတာဖြစ်ပါတယ်။နေဆက်မှာမက္ကဆီကိုလုံနေတာတွေတိတ်ကောင်းနေပြီမဲ့တရုတ်နိုင်ငံကတော့ကျွန်တော်တို့ရဲ့လက်သမားကြီးတွေစီကဝယ်မယ်လို့ပြောထားတဲ့စိုက်ပျိုးရေးထွက်ကုန်တွေနဲ့ပတ်သက်ပြီးစိတ်ပြက်အောင်လုပ်နေပါတယ်။သိမကြခင်ဝယ်မယ်လို့မျှော်လင့်ပါတယ်လို့လည်း Twitter မှာရေးသားခဲ့ပါတယ်။တရုတ်ကုန်ပစ္စည်းတွေအပေါ်ဒေါ်လာဘီလီယံ300တန်ဖိုးရှိတဲ့အခွန်စိတ်ချမှုမလုပ်တော့တာကြောင့် American Truck အစားအသောက်နဲ့စိုက်ပျိုးရေးထွက်ကုန်ပမာဏအမြောက်များကိုတရုတ်နိုင်ငံကဝယ်ယူလိုက်မယ်ဆိုပြီး G20 Osaka ထိပ်သီးဆွေးနွေးပွဲအပြီးမှာသမ္မတ Trump ကကြေညာထားခဲ့တာပါ။အခုလိုကုန်သွယ်ရေးကိစ္စညင်းပွားတာမှာတရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာလုံငွေပြနေတာကိုရှော့ချဖို့ဟာသမ္မတ Trump ရဲ့အဓိကရည်မှန်းချက်ဖြစ်ပြီးတရုတ်နိုင်ငံက American ဤပညာတွေကိုခိုးယူနေတယ်လို့လည်းသူကဆက်ဆွဲထားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကလေးကနှစ်နိုင်ငံအကြားအပြန်အလှန်အခွန်တိုးမြင့်ကောက်ခံခဲ့တဲ့တန်ဖိုးပမာဏဟာအခုဆိုရင် American Dollar Billion 360ရှိနေပါပြီခင်ဗျာ။